နိုင်ငံရေးဆက်ရောက်နေတဲ့ဒုက္ခသည်တွေကမြန်မာနိုင်ငံကိုပြန်ပို့မယ်အရေးအတွက်9000ပါရဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုမနေ့ကပေးပို့ထားပြီးတော့ဒါဟာတတိယအကြိမ်မြောက်ပေးပို့တာလည်းဖြစ်ပါတယ်။ဒုက္ခသည်တွေပြန်လက်ခံရေးအတွက်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဖွဲ့စည်းရုံနဲ့ပူးပေါင်းဆောင်ရွက်နေပြီးဒုက္ခသည်တွေအမြန်ဆုံးပြန်ပို့နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကအကြောင်းစုံကိုမင်းမြန်သတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုအခုနောက်ဆုံးပေးပို့လိုက်တဲ့ဒုက္ခသည်စင်ရင်အရဆိုရင်လူဦးရေ9000ရှိပြီးမြန်မာဘက်ကဒါကိုစီစစ်နေပါတယ်။ဒါဟာဘင်္ဂလားဒေ့ရှ်ဘက်ကမြန်မာအစိုးရကိုတတိယအကြိမ်မြောက်လူဦးရေစင်ရင်ပေးပို့ခြင်းလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်စင်ရင်တွေကိုအခုလိုပေးပို့နေရတဲ့အစားရင်ပြန်လည်လက်ခံရေးအပိုင်းမှာပို့ပြီးတော့ပူးပေါင်းပါဝင်ဖို့လိုတယ်လို့နိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနအဖွဲ့ဝင်ဖြစ်သလိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲအတွင်းဝင်ဖြစ်တဲ့ဦးစိုးဟန်ကဖူယိုရီကိုအခုလိုပြောပါတယ်
အဲ့တော့အဓိကကတော့စီးရင်တွေပေးနေတာလဲဆိုင်ကျွန်တော်တို့လက်ခံတိုင်နဲ့ကျွန်တော်တို့ verify လုပ်ပြီးရဲ့စီးရင်တွေလည်းကျွန်တော်တို့ပြန်ပေးနေပြီဘင်္ဂလားဒေ့ရှ်ဘက်ကိုကျွန်တော်တို့ကလည်းပြန်လည်လက်ခံတယ်လို့အစီအစဉ်ရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြီးပြီပထမအခြေပေါ့နော်ဒါနှစ်ဖက် repatriation process စနိုင်ဖို့ကအများကြီးအရေးကြီးပါတယ်ဆိုတော့ဒါကတော့ဘင်္ဂလားဒေ့ရှ်ရဲ့ဟိုပြည်တော်ဆောင်ရွက်မှုအများကြီးလိုအပ်ပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့လက်ရှိမှာမြန်မာအစိုးရကအာဆီယံအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်နေသလို UNDP, UNHCR အဖွဲ့အစည်းနဲ့လည်း MOU လက်မှတ်ရေးထိုးပြီးဒီကိစ္စကိုပူးပေါင်းဆောင်ရွက်နေတယ်လို့သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအဆင်ပြေလာအောင်တရုတ်အစိုးရကဦးဆောင်ပြီးမြန်မာဘင်္ဂလားဒေ့ရှ်တို့နဲ့သုံးဖွဲ့ဆိုင်ဝန်ကြီးအဖွဲ့ကြီးပြီးခဲ့တဲ့လကရိုဟင်ဂျာဒုက္ခသည်ရေးအဖြစ်ရှာဖို့ကုလသမဂ္ဂညီလာခံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်။ပြီးပို့ခဲ့တဲ့လူကြီးရဲ့စာရင်းနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြရလို့ဆိုပါတယ်။ဆွေးနွေးပွဲကနေရလက်ကောင်းတွေရခဲ့ရလို့အများအားအတွင်းဝင်ဦးစိုးဟန်ကပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့ဒီ trilateral meeting နဲ့အဓိကရည်ရွယ်ချက်ကတော့ဒီခိုင်းကြည့်နေအရေးကိစ္စကိုအောင်မြင်စွာဖြေရှင်းနိုင်ဖို့ဒါကျေးဇူးနိုင်ငံရဲ့အမကတာအပြည့်ပံ့ပိုးမှုကြောင့်ပေါ့နော်ဒါတွေ့ဖြစ်တာပါဒါအားဖြင့် very informal ပါ informal meeting မှာဆိုတော့လည်းပဲဒါအကျိုးရှိပါလေဒီဘင်္ဂလားဒေ့ရှ်မြန်မာဒီလိုသုံးနိုင်ငံဝန်ကြီးချင်းတွေ့ပြီးတော့ဘယ်လိုဆက်လုပ်ကြမလဲဒီရခိုင်ပြည်နယ်ရေးကိစ္စအဖြေရှင်းနိုင်ဖို့ပေါ့နော်အများကြီးဆောက်ဖို့ပြုပါလေ
ဘင်္ဂလားဒေ့ရှ်ဘက်ကလူစိရင်း၃ချိန်လောက်ပြုတ်ပြီးရဲ့နောက်မှာစုစုပေါင်းလူဦးရေ300,000ကျော်လောက်ရှိသွားပြီဖြစ်ပါတယ်အစစ်အစစ်စစ်ဆောင်ရွက်တာတွေလုပ်ပြီးမှပဲအမှန်တကယ်လက်ခံနိုင်တဲ့လူကြီးတွေကိုပြန်ပြောပြနိုင်နိုင်မယ်လို့မြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်သွားတဲ့ဒုက္ခသည်အရင်းနဲ့ပတ်သက်ပြီး2018တုန်းကလည်းတရုတ်နိုင်ငံမှာမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံတွေ့ဆုံခဲ့ကြပြီးအဲ့ဒီနှစ်မှာပဲကုလသမဂ္ဂညီလာခံမှာဒုတိယအကြိမ်တွေ့ခဲ့ကြပါတယ်။အစိုးရချင်းတတိယအကြိမ်မြောက်ဆင်းရဲပေးရကိုလွတ်ဆောင်ထားပြီးနဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ပြန်လည်လက်ခံရေးစခန်းကိုတော့ဆင်းရဲအတိအကျမပေးသေးကြောင်းသောမျိုးလဝဲပြန်လည်လက်ခံရေးစခန်းကအဖွဲ့ကောင်းဆောင်လူဝင်မှုကြီးကြပ်ရေးဒုတိယညှိနှိုင်းရေးမှူးဦးအောင်ဖြူဟန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီပေါ့ G2G ရတော့ကိုအခုဆိုရင်ကျွန်တော်တို့ပြင်နေတာတတိယအတုပ်ပေါ့ဟိုပထမနဲ့ဒုတိယတော့အခုဒီအတိုင်းပဲဝင်လာခဲ့တာမရှိတော့ G2G နေနဲ့လေဒီခုကတော့ကျွန်တော်ကြားလာတော့ဟိုအခု9000ပေးတယ်လို့တော့ပြောတယ်ပေါ့နော်ဒါပေမဲ့လောလောဆယ်ကကျွန်တော်တို့စီစီတုံးဖြစ်နေတယ်ကျွန်တော်တို့စီကိုတော့စကားကိုတော့ကျွန်တော်တို့ဌာနနဲ့တစုံတရာကိုကျွန်တော်တို့ပြန်ပြီးတော့မှစီစစ်ထားတဲ့ဟာကိုပေးတာတော့လုံးဝစမရှိသေးဘူးကျွန်တော်တို့ဒီမှာပေးတာတော့အရင်ကျွန်တော်တို့2000ကျော်ပေါ့နော်2000ကျော်တွေကမှကျွန်တော်တို့ဆက်ဝါပေါ့နော်ဆက်တဲ့ချိန်မြောက်ပေါ့နော်စီစစ်ထားတဲ့စင်ရင်းကိုအဲ့ကောင်တွေပဲကျွန်တော်စီကိုလုံးဝစရောက်ပေးတယ်ဟုတ
်မြန်မာဘက်ကနောက်ဆုံးစီစစ်ထားတဲ့စင်ရင်းအရဆိုရင်အိမ်နောက်စု2000ကျော်လူဦးရေနဲ့ဆိုရင် 9000 ကျော်လောက်ရှိတော့ညွှန်ကြားရေးမှူးဦးအောင်ဖြူဟန်ကပြောပါတယ်ပြည်သားဝန်ကြီးဌာနအစီအစဉ်နဲ့ပြည်ပသတင်းဌာနတွေကိုအောက်တိုဘာ29ရက်ကနေ31ရက်အထိရခိုင်ပြည်နယ်မောင်းတော်မြို့ကိုဖိတ်ပြီးစီစစ်ထားတဲ့ဒုက္ခသည်တွေပြန်ဝင်လာရင်တောင်မြို့လက်ဝဲနဲ့ငခုရချုပ်ကိုစခန်းတွေမှာဘလို့အစီအစဉ်လေးလုပ်ထားရဆိုတာကိုရှင်းပြခဲ့ပါတယ်။အစိုးရကသဘောတူညီချက်နဲ့မဟုတ်ပဲကိုယ့်အစီအစဉ်နဲ့ပြန်လာတဲ့သူတွေကတော့ရှိနေပါတယ်။နောက်ဆုံးစရင်အရဆိုရင်အယောက်260လောက်ရှိပြီးနောက်ထပ်ဆက်သွယ်လာတဲ့သူတွေအရေးအတွက်ကတော့80လောက်ရှိရလို့သိရပါတယ်။